မလေးရှားနိုင်ငံနဲ့နေဆက်ထိုင်းနိုင်ငံဘက်ချမ်းကဆုံခလာခရိုင်တဲကရာဘာဒေါ်ထဲမှာလူကုန်ကူးခံရတဲ့ရိုဟင်ဂျာ6ယောက်ကိုထပ်မံတွေ့ရှိခဲ့တယ်လို့ထိုင်းအာဏာပိုင်တွေကဩဂုတ်လ23ရက်နေ့မှာပြောပါတယ်။ဆုံခလာခရိုင်တဲကအချုပ်ခန်းတွေမှာလူကုန်ကူးခံရသူ 2,000 ထက်မနည်းထိန်းသိမ်းခံထားရတဲ့အကြောင်းကိုလည်းရွှေပြောင်းအလို့သမားအခွင့်အရေးကွန်ရက်ကပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမလေးနယ်ဆက်ဆုံခလာခရိုင်တဲမှာအေဘီလာကနေစပြီးလူကုန်ကူးသူတွေခေါ်လာတဲ့သူတွေကိုဖမ်းဆီးမိနေတာပါအခုဆိုရင်ဆုံခလာခရိုင်တဲကအချုပ်စခန်းတွေထဲမှာပဲလူရေ 2,000 လောက်ရှိနေပြီဆိုပြီးအလို့သမားရေးဆောင်ရွက်နေတဲ့ရွှေပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဆုံခလာခရိုင်ဟဲ့ရိုင်မြို့ရဲ့တာဝန်ခံဥပယီကအခုလိုပြောပါတယ်
အခုဟာရင်အချုပ်မှာအောက်ထပ်မှာလဲဆိုလို့ရှိရင်တရားနေပါလောက်ရှိမှာပေါ့အပေါ်ထပ်မှာတော့ရှောက်နေလဲရှေ့ရောက်နော်မနေ့ကညနေက5ယောက်ထပ်ပြီးတော့ထပ်မိနေလို့ပြောတယ်အကုန်လုံးဒီကျွန်တော်တို့အဆောက်ကလဖဲအလျှောက်တဲ့အလျှောက်တဲ့မှာနေပြီးတော့အကုန်လုံးမပြည့်နေတယ်ဟုတ်ကဲ့မထောင်ပေါက်ဝဲချက်လောက်တော့ရှိနေမှာအကုန်လုံးစုစုပေါက်နေလို့ရှိရင
်ဩဂုတ်လ22ရက်နေ့ကတော့ဆုံခလာခရိုင်ရသဖုံးမြို့နယ်တဲကခြုံတော်တွေအတွင်းမှာရိုဟင်ဂျာ31ယောက်ထပ်မိခဲ့ပြီးဩဂုတ်လ23ရက်နေ့မှာတော့အဲ့ဒီနေရာရဲ့6ကီလိုအကွာမှာရိုဟင်ဂျာ9ဦးကိုထပ်မံဖမ်းမိခဲ့ပါတယ်သူတို့ဟာမလေးရှားနိုင်ငံကိုခိုးဝင်ဖို့အတွက်ရောက်ရှိနေကြတာဖြစ်ပြီးသူတို့ကိုလူပွဲစားတွေကမလေးရှားကိုမပို့ဆောင်ခင်မှာထိုင်းအနာပိုင်တွေကတွေ့ရှိသွားခဲ့တာဖြစ်ပါတယ်။ထိုင်းမလေးနယ်စပ်မှာတော့လူကုန်ကူးမှုနဲ့ဖမ်းဆီးခံရသူတွေကိုအမှုတွေစစ်ဆေးပြီးတဲ့အခါမှာနေရပ်ပြန်ပို့မှာဖြစ်ပေမဲ့လူကုန်ကူးမှုတွေနဲ့ပတ်သက်သူတွေဟာချက်ချင်းပြန်လို့မရသေးတာကြောင့်သူတို့ဟာထိမ့်သိမ်းရေးစခန်းတွေထဲမှာပဲရှိနေသေးဖြစ်ပါတယ်။
အခုလက်လို့ရှိနေမှာမပို့သေးဘူးကျွန်တော်ရေးဖို့မေးကြည့်လေသူတို့ကဆာရွက်ဆာရက်နဲ့လောက်နေတယ်တဲ့ပို့လို့မရသေးဘူးတဲ့အမုံကမပြေးသေးဘူးအဲ့လိုကျွန်တော်ပြန်ပြောတယ
်ထိုင်းမလေးနယ်ဆက်ထိုင်းမြန်မာနယ်ဆက်တွေမှာလူကုန်ကူးမှုတွေဇက်တိုက်ဖြစ်နေတဲ့အတွက်နယ်ဆက်တွေမှာနယ်ဆက်ဖြတ်ကျော်လက်မှတ်တွေနဲ့အဝင်ထွက်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေကိုပုံမှန်စောင့်ကြည့်စစ်ဆေးမှုတွေလုပ်ဖို့အတွက်နယ်ဆက်မြို့တွေကတာဝန်ရှိသူတွေကိုထိုင်းအစိုးရကဩဂုတ်လ23ရက်နေ့မှာပဲညွှန်ကြားခဲ့ပါတယ်2019ခုနှစ်ထဲမှာတော့ထိုင်းတောင်ပိုင်းမှာဖမ်းမိတဲ့မြန်မာနိုင်ငံသား 9,000 ကျော်ရှိသွားပြီလို့လဲထိုင်းအနာပိုင်းတွေကပြောပါတယ်ဒီနှစ်ထဲမှာပဲထိုင်းနဲ့မြန်မာတွေပါဝင်တဲ့လူမှောင်ကိုသမား150ကျော်ကိုလဲဒီလပိုင်းတွေအတွင်းမှာအရေးယူနိုင်ခဲ့တယ်လို့လဲထိုင်းအနာပိုင်းတွေဘက်ကပြောဆိုခဲ့ပါတယ်ရှင်